အပြစ်ရဆဲရေးစာချုပ်လက်မှတ်ရေးထိုးပြီးရင်တိုက်ပွဲကာလအတွင်းကမတရားသင့်တဲ့ဆက်နွယ်မှုပုံမှန်နဲ့ဖမ်းထက်ခံထားရတဲ့သူတွေအပြင်တိုက်ပွဲအတွင်းဖမ်းဆီးခံထားရတဲ့စစ်သုံးပန်တွေကိုလည်းပြန်လွှတ်ပေးသွားမှာဖြစ်တဲ့အကြောင်းမြမငင်းချမ်းရေးစင်တာလုပ်ငန်းကော်မတီကငင်းချမ်းရေးလုပ်ငန်းဆိုင်ရာညှိနှိုင်းရေးမှူးဒေါက်တာမင်းစောဦးကပြောပါတယ်အပြစ်ရစာချုပ်လက်မှတ်ထိုးပြီးပေမဲ့နှစ်ဖက်တိုက်ပွဲတွေဆက်မဖြစ်ရေးစန့်ကျင်မှုတွေမှာပြည်သူတွေအတွက်ကာကွယ်ရေးအစီအစဉ်တွေကိုပါထည့်သွင်းထားကြောင်းလည်းသူကပြောပါတယ်။ရန်ကုန်ရုံးကနေမမေခါပြပို့ထားတဲ့သတင်းကိုကိုသားညိုဦးကပြောပြပေးမှာပါရှင်
။ပြစ်ခတ်ရစေးစာချုပ်လက်မှတ်ထိုးပြီးတော့လုဆောင်ရမယ့်ကိစ္စရပ်တွေနဲ့ပတ်သက်လို့သူတို့ဆွေးနွေးထားတဲ့အတိုင်းကိုဒီသက်ဆိုင်ရာညှိနှိုင်းမှုတွေကသူတို့လုဆောင်သွားမယ့်လုပ်ငန်းသီးစိတ်ကိုရှင်းလင်းပြောကြားခဲ့ကြတာပါ။လက်ရှိဖမ်းဆီးခံထားရတဲ့ပြည်သူ့ချုံးနဲ့စစ်သုံးပန်းအနေနဲ့ပတ်သက်လို့ညီငယ်ရေးလုပ်ငန်းဆိုင်ရာညှိနှိုင်းမှုဒေါက်တာမင်းစောဦးက VOA ရဲ့မေးမြန်းမှုကိုပို့ခုလိုဖြေကြားခဲ့ပါတယ်။
Pourquoi ça peut être pas ça là le niveau pas le niveau c'est pas le gars c'est pas le niveau de ça
အာမကြီးမလင်းဖြစ်နေတာတွေ့သိခဲ့မှာခင်ဗျာဒေါက်တာမင်းစောဦးပြောသွားတာကတော့ဒီတရားမဝင်အတင်းနဲ့ဆက်နေပတ်သက်ပြီးတော့ထောင်ချခံရသူအဖမ်းခံရသူတွေကိစ္စကိုပြန်လည်တုံ့တက်စီစစ်မယ်ဆိုတာကိုအပြစ်ခတ်ရစေးသဘောတူညီချက်ထဲမှာပါဝင်ပြီးသားဖြစ်တယ်လို့ပြောဆိုသွားတာပါနောက်ဒီအပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးပြီးပါကလည်းတိုက်ပွဲတွေဆက်မဖြစ်ရေးအတွက်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုဖွဲ့စည်းစောင့်ကြည့်မယ်ဆိုပေမဲ့ရှော့ချနိုင်ရတာလုံဆောင်နိုင်မှာဖြစ်တဲ့အကြောင်းနောက်လက်ရှိအချိန်ထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပေမဲ့အသေးအပြောက်ပျက်စီးတွေကိုအရင်ကထက်ရှော့ချနိုင်ခဲ့ပြီးဖြစ်တယ်လို့ဒေါက်တာမင်းစောဦးကပြောပါတယ်
။အခု GMC ကိစ္စကတော့ GMC ဆိုတာကလည်းအားလုံးပါပဲ။တို့ပြစ်ခတ်ရစေးရေးကို
ပြစ်ခတ်ရစေးစောင့်ကြည့်ပြီးပိုင်းမှာပြစ်ခတ်မှုတွေဖြစ်လာလို့ရှိရင်စုံစမ်းဖို့ပြီးလို့ရှိရင်တပ်ဆိုင်ရာဖွဲ့စည်းတွေကရည်ယူတုံ့ပြန်ပြီးတော့အများပြည်သူကိုအသိပေးဖို့လုပ်ငန်းစဉ်တွေကိုစဉ်းစားထားတယ်လို့ပြောသွားတာပါ။ဒါပေမဲ့လည်းတရားရုံးလိုမျိုးဘယ်သူကမှားတယ်မှန်တယ်ဆုံးဖြတ်နိုင်မှာမဟုတ်ဘူးလို့ဒေါက်တာမင်းစောဦးကပြောပါတယ်။ဒါအပြင်အပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးပြီးတော့တရားစတာပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ VOA ရဲ့မေးမြန်းမှုပေါ်မှာတရားစတာခွဲဝေကိစ္စကိုနိုင်ငံရေးဆွေးနွေးမှုမှာဆက်လက်ဆွေးနွေးရမှာဖြစ်တဲ့အကြောင်းမြန်မာညီငယ်ရေးလုပ်ငန်းကော်မတီကဦးလာမောင်ရွှေကပြောသွားပါတယ
်။အစီအစဉ်အတွင်းဆွေးနွေးပြီးဆွေးနွေးပြီးတော့ဘာလို့ဆွေးရအောင်
ရင်စူးရလုတ်ခဲ့သူမျိုးဖွဲ့ရီအတွက်စီးပွားရေးလုပိုင်ခွင့်ပေးတဲ့ပုံစံမဟုတ်တော့ဘဲနဲ့ဒီဖွဲ့စည်းတွေအနေနဲ့ပြည်သူအများစုရဲ့အခွင့်အရေးတိုင်းဖြစ်စေရမယ်လို့ဦးလောက်မောင်ရှိကပြောတော့တာပါ။ဒါအပြင်ဒီအပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးပြီးတော့တပ်ပန်းဆိုင်ရာညှိနှိုင်းမှုအရမြို့မြိုင်မှန်ရှင်လေးရေးပေါ်ဒီမြန်မာညင်းစင်တာကပြည်လဲထူထောင်ရေးဆိုင်ရာဒါရိုက်တာဦးကျော်စုလိုင်ကမန်းရှင်းလေးကိုလှုပ်ဆောင်လာမှာနိုင်ငံတကာကပါဝင်လှုပ်ဆောင်ရမှာဖြစ်တဲ့ကြောင်းဒီအတွက်ဒီလှုပ်ထုံးလုံနီးကိုနိုင်ငံတကာအဖွဲ့အစည်း20ကပညာရှင်တွေနဲ့သူတို့ရေးဆွဲနေတဲ့ကြောင်း VOA မေးမြန်းမှုကိုခုလိုဖြေပါရတယ်
။ဘာလဲဆိုတော့ဒါဒီတိုင်းလားဘောတော့ဒီလိုဒါမှမဟုတ်လည်းနေစားနေတာလေ။ဒါတို့ရဲ့ control နဲ့
ဒီတစ်ဖက်တစ်ဖက်နေနဲ့မြို့မြိုင်ပိုင်းကိုကိုယ့်ရဲ့နေမီကာကွယ်ရေးအတွက်သုံးနေတာဖြစ်လို့မြို့မြိုင်ပိုင်းဖယ်ဖို့ဆွေးနွေးချက်ဟာလက်လက်ချဖို့ဆွေးနွေးနေတယ်လို့ဖြစ်နေတာကြောင်းဒါကိုနိုင်ငံရေးသဘောတူညီချက်ရလို့ရှိရင်လက်တွေ့ဆောင်ရရမယ်လို့ပြောဆိုသွားတာဖြစ်ပါတယ်။အပြစ်ခတ်ရစေးစာချုပ်လက်မှတ်ထိုးပြီးလို့ရှိရင်စစ်ဘက်ဆိုင်ရာကျင့်ဝတ်တွေကိုနှစ်ဖက်တပ်ဆိုင်ရာတပ်မှုတွေကို24နာရီအတွင်းကြောင်းကြားသွားမှာပါပြီးလို့ရှိရင်အောက်ခြေနှစ်ဖက်တပ်တွေကိုအပြစ်ခတ်ရစေးစာချုပ်ပါအချက်တွေကို9ရက်အတွင်းအကုန်သိစေဖို့ကြောင်းကြားပေးရပါမယ်။24ရက်ကနေပြီးတော့ရက်30အတွင်းမှာပြစ်ခတ်တက်ခတ်မှုရစေးသဘောတူစာချုပ်ကိုအကောင့်ထဲပေါ်နိုင်ပြီးနောက်မြေပြင်ကွန်းစစ်နေရာချထားမှုတွေလုံဆောင်အောင်မှာဖြစ်ပါတယ်။နောက်နှစ်ဖက်တပ်တွေလိုက်နာရမယ့်စီကောင်းတွေကိုလည်းရက်30အတွင်းထုတ်ပြန်ပြီးတော့လိုက်နာကြရမှာပါ။ဒါရီပြီးလို့ရှိရင်နိုင်ငံရေးဆွေးနွေးပွဲလှုပ်ဆောင်မှုအခြေခံချက်တူပါတဲ့မူပေါင်းကိုရက်60အတွင်းမှာချဖို့ရှိပါတယ်။ဒီမှာမှနိုင်ငံရေးပါတီတွေပါဝင်တဲ့ပါဝင်ထိုက်တဲ့သူတွေကပါဝင်လာရမှာဖြစ်ပါတယ်။ဒါရီအပြီးသက်ပြီးရင်တော့နိုင်ငံရေးဆွေးနွေးပွဲကိုတော့အပြစ်ရပ်ပြီးရက်ပေါင်း90ပြည့်တော့မှစတင်ရမှာဖြစ်ပါတယ်ခင်ဗျာ။